စစ်ကောင်စီအတွက်လင်းစီဖြန့်ဖြူးရောင်းချပေးနေတဲ့လူပုဂ္ဂိုလ်တို့နဲ့ကုမ္ပဏီတွေကိုအမေရိကန်အစိုးရကထပ်မံပိတ်ဆို့လိုက်ပါတယ်။စစ်ကောင်စီကပြည်သူတွေကိုတပ်ဖြတ်ရမှာသုံးနေတဲ့လင်းစီတင်သွင်းတဲ့လမ်းကြောင်းတွေကိုပိတ်ဆို့ရေးယူဖို့တကြွလူရှာသူတွေကဖိအားပေးတောင်းဆိုနေချိန်မှာအခုလိုရေးယူလိုက်တာကြောင့်စစ်ကောင်စီအတွက်ဘလို့ဖိအားတွေဖြစ်လာနိုင်ပါလဲ။ရန်ကုန်ကပေးပို့တဲ့သတင်းကိုအလိမ္မာပြပြပေးပါအောင်ခင်ဗျာ။
ဩဂုတ်လ23ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အမေရိကန်ဘဏ္ဍာရေးဌာနထုတ်ပြန်ချက်အရအမေရိကန်အစိုးရရဲ့နောက်ဆုံးပြစ်မှတ်ထားဒဏ်ခတ်အရေးယူမှုစာရင်းမှာပါလာသူတွေကတော့ဒေါ်ခင်ဖြူဝင်းနဲ့ဦးစော်မင်းထွန်းတို့ဖြစ်ကြပြီးကုမ္ပဏီ3ခုကတော့သူတို့နဲ့ပတ်သက်နေတဲ့ကုမ္ပဏီတွေဖြစ်ကြတယ်လို့ဖော်ပြထားပါတယ်စစ်တပ်ကကိုပြည်သူတွေကိုတပ်ဖြတ်ရမှာသူတို့ကုမ္ပဏီတွေကနေရောင်းချပေးနေတဲ့လေယာဉ်စီကိုအသုံးပြုခဲ့တာဖြစ်တယ်လို့ဘန်နာရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီပိတ်ဆို့မှုကစစ်ကောင်စီကိုဘလောက်ထိခိုက်စေပါသလဲ။နိုင်ငံရေးလေလာသုံးသပ်သူတဦးက VOA ကိုအခုလိုပြောပါတယ်
။ဟိုတဖြည်းဖြည်းနဲ့တိုးပြီးတော့ဟိုတင်းကျလာတဲ့သဘောဆောင်းတာပေါ့နံပါတ်1ကတခြားတခြားတော့လေစီတင်သွင်းနေတဲ့လမ်းကြောင်းတွေကိုဘယ်လိုမျိုးပိတ်လာမလဲ။စစ်ကောင်စီကမဆွေးနွေးကြရှိတယ်လေ။ကုန်ရည်ပုံသွားမှာဆော်လင်းဒီစီပို့ပြီးလား။တခုတော်သေးတော်နေသေးတာကတော့ဟိုကုမ္ပဏီတစ်ခုချင်းတင်သွင်းမှုလုပ်တဲ့လုပ်ငန်းရှင်နဲ့ကုမ္ပဏီတစ်ခုချင်းကိုလည်းလိုက်ပိတ်ဆို့နေတာဖြစ်နေတယ်။ဒီထက်ပိုပြီးတော့အမှပြတင်သွင်းတဲ့လမ်းကြောင်းတွေအမှပြအတွက်လင်းဒီနဲ့ပတ်သက်လုပ်ငန်းပြီးချေတာမျိုးတွေကိုဟလာပိတ်ဆို့တယ်ဆိုတာမျိုးဖြစ်လာလို့ရှိရင်ပိုပြီးတော့ရှောင်းကတည်းကသွားလာခင်မဲ့တစ်ချက်ကပိုပြီးတော့ရဖို့ကြက်ခဲလာတာလေရှိတာပတိကြတာကတော့ဈေးပိုကုန်လာနိုင်တာပေါ့နော်။
စစ်ကောင်စီအတွက်အရေးပါတဲ့နောက်ထပ်ကဏ္ဍတစ်ခုကိုအခုလိုတိုးချက်ပြစ်မှတ်ထားအရေးယူခြင်းအဖြစ်ကိုယ်နိုင်ငံသားတွေကိုဖိနှိပ်နေတဲ့စစ်ကောင်စီရဲ့အရေးမြစ်တွေကိုနောက်တစ်ဆင့်ဖျက်တောက်နိုင်တာဖြစ်တယ်လို့အမေရိကန်ဘဏ္ဍာရေးဌာနအတွင်းဝင် Brian Nelson ကကြေညာချက်ထဲမှာပြောဆိုထားပါတယ်။အမေရိကန်ရဲ့အခုလိုပိတ်ဆို့မှုကဖိနှိပ်ခံမြန်မာပြည်သူတွေအတွက်ထိရောက်မှုရှိတယ်လို့လူပောင်တဲ့ Democratic Party ဥက္ကဋ္ဌဦးအောင်မိုးစောကပြောပါတယ်။ဒါပေမဲ့စစ်ကောင်စီအပေါ်ပို့ပြီးပြင်းထန်တဲ့ဖိအားတွေပေးဖို့လိုအပ်နေစေဖြစ်တယ်လို့ဒီအတွက်မြန်မာပြည်သူတွေကိုယ်တိုင်ကကြိုးပမ်းအားစိုက်ရမှာဖြစ်တယ်လို့လည်းဦးအောင်မိုးစောကပြောပါတယ်
။ဟိုကျွန်တော်အဓိကပြောချင်တာကတော့ကျွန်တော်တို့တိုင်းပြည်ရဲ့ဆေးဥစုပြုတ်ဖို့ဆိုတဲ့ကိစ္စကကျွန်တော်တို့ဘာသာကျွန်တော်တို့လောက်ရမှာဖြစ်တယ်။ကျွန်တော်တို့ပြည်သူတွေယုံရမှာဖြစ်တယ်။ကျွန်တော်တို့မှာတိုင်းပြည်ထဲမှာရှိတဲ့ဒေါ်လာရေးသမားတွေလုံကြရမှာဖြစ်တယ်။ဆိုတော့အမေရိကန်ပြည်အောင်စုအနေနဲ့ကနေ့အခြေအနေအထိကျွန်တော်တို့လှုပ်ရှားမှုပေါ်မှာသူတို့ခိုင်မာမာဆက်ရပ်ပြီးတော့ဟိုပို့ထောက်ခံနေရမှာဖြစ်တယ်ဒီထက်ပို့လုံနိုင်တော့ကောင်းတာပေါ့ဗျာဒီထက်ပို့လုံဖို့လဲကျွန်တော်တို့တန်နိုင်သမျှပြောနေကြတာပဲဖြစ်တယ်ဟိုကျွန်တော်တို့တိုင်းပြည်တဲ့ကကနေဒေါ်လာရေးအင်အားစုတွေကိုပဲဖြစ်ဖြစ်ကျွန်တော်တို့တိုင်းပြည်ရဲ့ပြည်သူတွေကိုဒီထက်ပို့ပြီးတော့လက်တွေ့ကြကြသူတို့ကူညီလာအောင်လဲပဲကျွန်တော်တို့တိုက်တွန်းနေတယ်ပြောဆိုနေတာပဲအဲ့လိုကူညီလာမယ်ဆိုလို့ရှိရင်တော့အခုကျွန်တော်တို့ပြောနေတဲ့ခုနဆန့်ရှင်လုပ်တဲ့ကိစ္စတို့ပါရုံညာထုတ်တဲ့ဆိုင်အများကြီးပို့ပြီးတော့တည်အောင်မှုကြီးမှာပေါ့ဗျာ
ပြည်သူတွေကိုဖိနှိပ်တက်ဖြတ်နေတဲ့မြန်မာစစ်တပ်အပေါ်လေရင်သုံးလောင်စာစီနဲ့ငွေစည်းတွေဖြတ်တောက်ပြီးထိရောက်တဲ့ဖိအားပေးအရေးယူမှုတွေချမှတ်ဖို့လူခွင့်ရင်းနဲ့ဒီမိုကရေစီအရေးလှုပ်ရှားသူတွေကနိုင်ငံတကာအစိုးရတွေကိုတောင်းဆိုနေကြတာပါအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနအနေနဲ့ကတော့ပြီးခဲ့တဲ့ဇွန်လတုန်းကလည်းမြန်မာရေနံနဲ့ဓာတ်ငွေလုပ်ငန်းအပါအဝင်နိုင်ငံတော်ပိုင်လုပ်ငန်းတွေကနိုင်ငံသားငွေအတွက်အသုံးပြုနေတဲ့ဗန်နာဘန်ကိုပိတ်ဆို့အရေးယူခဲ့သေးပါတယ်။အခုလိုအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေကထိရောက်တဲ့ဆိုပေမဲ့လုံလောက်တဲ့ဖိအားအစစ်ရောက်မလာသေးဘူးလို့နိုင်ငံရေးလေလာသုံးသပ်သူတဦးကပြောပါတယ်
။ပြောမယ်ဆိုရင်ပိတ်ဆို့မှုတစ်ခုတည်းနဲ့ဟလာဟိုနောက်ဆုံးဟလာစစ်တော်စီပြောကြသွားအောင်ဒီတော်လုံးနိုင်မယ်လို့ခုနိုင်မှုကမသိကြဘူးတိုးတော့ပိတ်ဆို့မှုကတကယ်တမ်းကျတော့ခုနကသမဂ္ဂလုံရင်းကောင်စီလိုမျိုးသုံးကြက်ချက်တွေပါလေချတယ်အစ်မျိုးတစ်ကဘာလုံးတကယ်ရောင်းပိတ်ပိတ်ဆို့တာတွေနောက်ဒီကုံတွေပိတ်ဆို့တာမျိုးတွေအဲ့ဒီအစ်မျိုးတွေကိုထင်ရှိနေဦးလေဒါတော့ပက်ပေါင်းစုံကဖီအားတွေဟလာဟိုထိုးနှက်တာတွေနဲ့ပေါက်မှဟိုအဖေတစ်ခုရနိုင်မယ်လမ်းချောင်းတစ်ခုခုပေါ်လာနိုင်တာဟိုဒါဖီအားပို့ပို့ပြီးတော့တက်ရအောင်ပို့ပို့ပြီးတော့ထိခိုက်လာအောင်လုပ်တဲ့အစ်မျိုးရှိပါလေ
အမေရိကန်အစိုးရကမနေ့ကဒဏ်ခတ်ပိတ်ဆို့မှုအသစ်ချမှတ်လိုက်တဲ့ဩဂတ်လ23ရက်နေ့မှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှမြမအရေးတကားပိတ်ဆွေးနွေးပွဲတစ်ရက်လည်းကျင်းပခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်တပ်အမတ်ကြီးဦးကျော်မိုးထွန်းမိခွန်းပြောခဲ့တာမှလည်းမြမစစ်တပ်ကိုလေရင်သုံးလုံစားစီနဲ့ငွေစည်းတွေဖြတ်တောက်ဖို့အဖွဲ့ဝင်နိုင်ငံတွေကိုထပ်မံတောင်းဆိုခဲ့ပါတယ်။မြန်မာပြည်ကလူတွေရဲ့အသက်တွေကိုကယ်တင်ဖို့အချိန်ထပ်မဆွဲပဲဖိအားပေးအရေးယူဖို့လဲတပ်အမတ်ကြီးကတိုက်တွန်းပြောကြားခဲ့ပါတယ်ရှင်။